လီဗျားနိုင်ငံရဲ့ယာယီအုပ်ချုပ်ရေးအစိုးရခေါင်းဆောင်တွေကအာနာရှင်မိုမာဂရာဖီဖျောက်ချရေးကြိုးပမ်းခဲ့တဲ့လူလူလှုပ်ရှားမှုကိုဒီကနေ့တနင်္ဂနွေနေ့မှာတရားဝင်အဆုံးသတ်ဖို့ရှိနေပါတယ်။လက်အတန်းကြာခဲ့တဲ့တိုက်ခတ်မှုတွေဖြစ်ပွားခဲ့ပြီးဒေါ်လန်ရေးကိုစနစ်တကျအဆုံးသတ်လိုက်တာဟာ42နှစ်ကြာဂရာဖီအုပ်ချုပ်ရေးအဆုံးသတ်ပြီးတဲ့နောက်ရွေးကောက်ပွဲကျင်းပဖို့အခြေခံဥပဒေရေးဆွဲဖို့နဲ့အစိုးရအသစ်ဖွဲ့စည်းနိုင်ဖို့လမ်းဖွင့်ပေးလိုက်တာလည်းဖြစ်ပါတယ်။အဓိကအခမ်းအနားကိုတော့နိုင်ငံရဲ့အရှေ့ပိုင်းမှာရှိပြီးကဒါဖီအစိုးရစန့်ကျင်ရေးလှုပ်ရှားမှုရဲ့အချက်အချာအရေးပါခဲ့တဲ့ဘန်ဂါဇီမြို့မှာကျင်းပမှာဖြစ်တယ်လို့အမျိုးသားအသွင်ကူးပြောင်းရေးအဖွဲ့ NDC ရဲ့တာဝန်ရှိသူတွေကပြောပါရတယ်။နိုင်ငံအနှံ့မှာလည်းအခမ်းအနားတွေကျင်းပကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ဆတ်မြို့မှာကဒါဖီတေဆုံးသွားခဲ့ပြီးတဲ့နောက်၃ရက်အကြာမှာအခုလိုအခမ်းအနားကျင်းပမှာဖြစ်ပါတယ်။လက်ကင်ဖုန်းလေးနဲ့ရိုက်ကူးထားတဲ့ဗီဒီယိုတွေမှာကဒါဖီဟာဒဏ်ရာထားပြီးအသက်ရှင်နေပါသေးတယ်။ဒါပေမဲ့ဆေးရုံရောက်တဲ့အခါမှာတေဆုံးနေပြီလို့ဆိုပါတယ်။တော်လှန်ရေးတပ်ဖွဲ့ဝင်တွေရဲ့ရိုက်တက်လို့တေးရတာဆိုတဲ့ယူဆချက်တွေထွက်ပေါ်နေပါတယ်။ကဒါဖီတေဆုံးမှုကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာကတောင်းဆိုနေပါတယ်။ NDC တာဝန်ရှိသူတွေကတော့ကဒါဖီရဲ့ရုပ်အလောင်းကိုဘယ်အချိန်ဘယ်နေရာမှာတကျူရမယ်ဆိုတာကိုစဉ်းစားနေကြတယ်လို့သိရပါတယ်ခင်ဗျာ။